ချင်းပြည်နယ်ကံပါလမြို့မှာအခြေစိုက်တဲ့စစ်ကောင်စီတပ်ဖွဲ့ဝင်အချင်းကြားမနေ့ကပြစ်ခတ်မှုဖြစ်ခဲ့ပြီးတော့အရာရှိ3ဦးသေဆုံးသွားတယ်ဆိုတာကိုစစ်ကောင်စီဘက်ကအတည်ပြုပါတယ်။တခါမတူဘီမြို့နယ်အတွင်းစစ်တပ်ကဖမ်းဆီးသွားတဲ့ရွာသားတွေအထက်က10ရောက်ရဲ့အလောင်းကိုဒီကနေ့တွေ့ရတယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF ဘက်ကလည်းပြောပါတယ်။ချင်းပြည်နယ်ဘက်ကဒီသတင်းတွေကိုရန်ကုန်ကလာတဲ့သတင်းကိုတော့ဒီကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ချစ်ပြည်နယ်ကံပါလက်မြို့အတွင်းမှာတပ်ဆွဲထားတဲ့တပ်ထဲမှာဒီမနက်ပိုင်းကပြစ်ခတ်မှုဖြစ်ခဲ့လို့အရာရှိ3ဦးသေဆုံးသွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ်
အပလက်မှာမင်းကပြစဲနိုင်ကွာဆက်တနိုင်တော့မှာအဲ့မှာရှိတဲ့ပြတီတူကအဲ့စစ်ပီကတော့ပြစင်ကြီးမှာသူပေါင်းလက်ခဲ့တဲ့ဒေသတစ်ခုမှာပတ်တယ်သူကိုဆစ်ဆင်းနေတာရှိတယ်အဲ့ဆစ်ဆင်းနေတဲ့ပြတီကပဲအဲ့မှာပြစ်ခတ်တဲ့ချိန်မှာဆစ်သွားခဲ့တယ်အဲ့မှာရာရှိတူတော့ပြေးသွားတာတော့ရှိပ
ါကပလက်မျိုးကတူကတော့တစ်ဆုံးသွားတဲ့ရာရှိအလောင်းကိုဒီမနက်မှာပဲရဟန့်ရင်နဲ့တည်ဆောင်သွားတယ်လို့ဆိုပါတယ
်ပုံကြီးကျောင်းမှာနေတဲ့စစ်သားတွေနဲ့ရန်အောင်စစ်ကြီးမှာနေတဲ့စစ်သားတွေအဲ့လိုရန်ဖြစ်ကြတယ်တိုက်ကြတယ်လို့ကြည့်ကြတယ်လို့ဒီကထပ်တယ်ဒီမှာ day of တော့ကြားတယ်သူတို့ကဝိတကြုံချက်ချင်းနေကနေချက်ချင်းနေအဖွဲ့ကြီးကပြန်ပို့တာသူတို့ရလုံးအင်းဟဲကူတော့ဒီမှာမဟုတ်တယ်တဲ့ဒီအရာရှိဟဲကူပဲလေဟဲကော်တာနဲ့ပြန်ပေးသွားတာ
တက်ဖွဲ့ဒီမှာအထက်အောက်မကြည့်တယ်လို့မနေ့ကပြစ်ခတ်မှုဖြစ်ပေါ်တာလို့မြို့ကန်တွေကတော့ပြောပါတယ်ကံပလက်မြို့မှာစစ်ကောင်စီတက်ဖွဲ့တွေဟာစတင်ကြောင်းစီးပွားရေးဘဏ်မြို့နယ်အုပ်ချုပ်ရေးယုံမြို့နယ်အန်ဒီယုံတို့မှာတက်ဆွဲထားကြတာပါကံပတ်လက်မျိုးမှာဒဇမလာဇန်တုံးတွေကစပြီးတော့စစ်ကောင်စီတပ်နဲ့ကံပတ်လက်ကာကွယ်ရေးအဖွဲ့ CDF ကံပတ်လက်တို့ကြားတိုက်ပွဲဖြစ်ပွားနေတာပါချင်းပြည်နယ်မတူဘီမြို့နယ်ထဲမှာတော့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့နဲ့9ရက်နေ့တုန်းကမတူဘီမြို့နယ်ကီးလုံနဲ့လုံးလော်ရွာကြားမှာစစ်ကောင်စီတပ်နဲ့မတူဘီ PDF တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်အဲဒီစီးရီးတင်းမာမှုတွေတွင်ကြီးသွားရွာသားအတော်များများကိုစစ်ကောင်စီဘက်ကဖမ်းဆီးရခံခဲ့ရတယ်လို့မတူဘီ PDF တာဝန်ရှိသူကပြောပါတယ်ဒီနေ့မနေ့ပိုင်းမှာတော့အဖမ်းဆီးခံရသူတွေရဲ့အလောင်း10လောင်းတွေ့ရှိခဲ့ရတယ်လို့မတူဘီ PDF တာဝန်ရှိသူတွေကဆိုပါတယ်
10လောင်းတွေ့ပြီပေါ့နော်ကျွန်တော်တို့အဲ့ဒီသူတို့ဒီဆုံးတဲ့သူတွေရဲ့ရွာတွေကိုရေးအချက်လက်တွေတော့ကျွန်တော်တို့လိုက်နေတော့မို့အနည်းဆက်ဆုံးကတော့ကျွန်တော်တို့ငလိုင်းတို့ဒီလုံးတို့လုံလော်တို့ပြည်ရွာတွေလည်းပြပါပါတယ်ခင်ဗ
ျစစ်ကောင်စီပြောခဲ့ရဗိုလ်ချုပ်စော်မင်းထွန်းကတော့တည်ဆုံးသွားသူတွေဟာတိုက်ပွဲအတွင်းတည်ဆုံးသွားတဲ့ CDF အဖွဲ့ဝင်တွေဖြစ်ပြီးတော့တိုက်ပွဲအတွင်းဆက်လက်နေပစ္စည်းတွေတင်းစီရရှိခဲ့တာလို့အခုလိုပြောပါတယ်
အောင်ရနေမှာတော့အဲ့မတူဘီပြက်မှာတော့ရှိတယ်မတူဘီရဲ့မြောက်ဖွဲ့မီတာပေါင်းဆောင်ဆိုတော့အဲ့မှာအကျန်းပဲ10ဦးနဲ့ပြစ်ခတ်မှုဖြစ်တယ်သူတို့အနောက်မြောက်ဖက်ဆောက်လာတယ်သူတို့စီကအလောင်းတိုက်ရိုက်လိုက်တာရှိတယ်ပြင်ပနတ်ထောက်တဲ့မီယာရှိတယ်အဲ့သူတို့စီးလာတယ်ဆိုင်ကယ်ရေးစီးရရှိတာရှိတယ်အဲ့ဖြစ်နေတယ်ရှိတယ
်တဆုံးသူတွေဟာ CDF အဖွဲ့ဝင်မဟုတ်ဘဲနဲ့ခီးသွားရွာသားတွေဖြစ်တယ်လို့မတူဘီ PDF တာဝန်ရှိသူတူကတော့ညင်းဆိုပါတယ်
ကျွန်တော် CDF တပ်ဖွဲ့ဝင်တွေတရားမမပါပါဘူးခင်ဗျာဒါစစ်ကောင်စီရဲ့လေယာဉ်ထွက်သူဖြစ်ပါဒါကျွန်တော်တို့ကြီးရွာတွေမှာနေထိုင်နေတဲ့ခီးသွားလာနေတဲ့ပြည်သူတွေဖြစ်ပါတယ်ခင်ဗျာ
တပ်ပွဲကာလအတွင်းကီးလုံးလုံးလော်ရွာကိုခီးသွားနေတဲ့ပြည်သူ9ဦးထက်မနည်းဘူးစစ်တပ်ကဖမ်းသွားတယ်လို့မတူဘီ CDF စံကြားရေးတာဝန်ရှိသူကဇန်နဝါရီလ9ရက်နေ့စတဲ့ကဗီဒီယိုကိုပြောခဲ့မှုပါတယ်စစ်တပ်ကနေအာဏာထိမ်းသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်လာအတွင်းချင်းလူမျိုး163ဦးကိုစစ်ကောင်စီတပ်ကတပ်ဖြတ်ခဲ့တယ်လို့ချင်းရအဖွဲ့ချုပ် ICE ကဇန်နဝါရီ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။လက်ရှိဗတူဘီမြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တို့ကြားစီးရထိတ်တဲ့ရင်ဆိုင်နေသေးတယ်လို့ဗတူဘီ PDF တာဝန်ရှိသူကလည်းပြောပါတယ်ခင်ဗျ။